အိန္ဒိယနိုင်ငံညူဒေလီမြို့မှာဆန္ဒပြခဲ့တဲ့သူတွေက Redford အနီးအောင်ခံတပ်ကိုဝင်ရောက်စီးနင်းခဲ့တာဟာနိုင်ငံကိုစော်ကားလိုက်တာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီနေ့မှပြောလိုက်ပါတယ်။ဒါဟာလနဲ့ချီဖြစ်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ် Modi ကပထမဆုံးပြောလိုက်တာပါ။နေရာစိုက်ပျိုးရေးဥပဒေသစ်ဟာလက်သမားတွေထက်ပုဂ္ဂလိကဝယ်ယူသူတွေအတွက်ကိုပဲအကျိုးအမြတ်ဖြစ်စေတယ်ဆိုပြီးလက်သမားတွေဘက်ကညူဒေလီမြို့အပြင်ဘက်မှာဆန္ဒပြနေတာဟာနလာကျော်လာခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့တစ်ပတ်ကတော့အကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့အင်္ဂါနေ့ကကြာရောက်ခဲ့တဲ့ Republic Day လို့ခေါ်တဲ့အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံစတင်အတည်ပြုတဲ့နေ့အခမ်းအနားအတွင်းလေထွန်ဇက်တွေနဲ့စီတန်းလှည့်လည်တာမှာတချို့ဆန္ဒပြတဲ့သူတွေကမူလကလေးကကြိုတင်သဘောတူထားတဲ့လမ်းကြောင်းကနေပြောင်းပြီးမောင်းခဲ့တာကြောင့်ရဲတွေနဲ့ထိတ်တိုက်တွေ့ပြီးတော့ Redford ခန္ဓာကြီးတဲ့ကိုချိုးဖောက်ဝင်ရောက်သွားခဲ့တာပါ။ဒီအကြမ်းဖက်မှုတွေမှာတယောက်သေပြီးတော့အတော်များများထဏ်ရသွားခဲ့ပါတယ်။ကျွန်တော်26ရက်နေ့ကဒေလီမြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကအိန္ဒိယနိုင်ငံတော်ရဲ့အလံကိုစော်ကားတိုက်ခိုက်လိုက်တာဖြစ်ပြီးတော့အိန္ဒိယနိုင်ငံအတွက်တော့ဝမ်းနည်းစရာကောင်းတယ်လို့ဝန်ကြီးချုပ်မိုဒီကဒီနေ့ရေဒီယိုကနေပြောပါတယ်။လက်သမားကောင်းဆောင်တွေကတော့ဒီအကြမ်းဖက်မှုဟာစီတန်းလက်လက်ပွဲမှာပါဝင်တဲ့သူတချို့ကြောင့်ဖြစ်တာဖြစ်ပြီးတော့သူတို့မှတာဝန်မရှိဘူးလို့ပြောပါတယ်ခင်ဗျာ။